ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေပေါ်စနစ်တကျလူခွင့်ရေးချိုးဖောက်မှုတွေဖြစ်လာစေတဲ့မြန်မာစစ်တပ်ရဲ့စစ်စင်ရေးတွေရပ်ဆိုင်ဖို့တောင်းဆိုထားတဲ့ဆုံးဖြတ်ချက်မူကြမ်းတစ်စောင်ကို82ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံတတိယကော်မတီကကြာသပတေးနေ့နေ့မှအတည်ပြုခဲ့ပါတယ်။အဲ့ဒီမူကြမ်းထဲမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တူခန့်အပ်ဖို့ကိုလည်းအဆိုပြုထားတာဖြစ်ပါတယ်။အပြည့်အစုံကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာအချမ်းဖက်ဖွဲ့တိုက်ခိုက်မှုတွေကြောင့်စစ်တပ်ကနေမြေရှင်းလင်းလုပ်ခဲ့တဲ့နောက်ပိုင်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာ6သိန်းကျော်ထွက်ပြေးခဲ့တဲ့နောက်မှာမနစ်ကမတင်သွင်းဘဲထားခဲ့တဲ့ကုလသမဂ္ဂဆုံးဖြတ်ချက်ကိုပြန်လည်တင်သွင်းဖို့အတွက်ဆုံးဖြတ်လိုက်တာဖြစ်ပါတယ်။ဒီတင်သွင်းတဲ့ဆုံးဖြတ်ချက်မူကြမ်းကိုကုလသမဂ္ဂထွေထွေညီလာခံတတိယကော်မတီကနိုဝင်ဘာလ16ရက်နေ့မှာအတည်ပြုပေးခဲ့တယ်လို့အထွေထွေညီလာခံဥက္ကဋ္ဌရဲ့ပြောခွင့်ရBrandon Varma ကတင်းစားရှင်းလင်းပွဲမှာပြောပါတယ
် Today the third committee adopted a draft resolution on the human rights situation in Myanmar by a vote of 135
in the ဒီနေ့ ထွေထွေ ညီလာခံရဲ့တတိယကော်မတီကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့မူကြမ်းကို ထောက်ခံမဲ့ 135 မဲ ကန့်ကွက်မဲ့ 10 မဲနဲ့အတည်ပြုခဲ့ပါတယ်မဲမပြေပဲနေခဲ့တဲ့အဖွဲ့ဝင်ပေါင်းက26နိုင်ငံရှိပါတယ
်ကုလသမဂ္ဂထွေထွေညီလာခံတတိယကော်မတီကမြန်မာနိုင်ငံမှာလူခွင့်ရဲ့အခြေအနေဆိုးဝါးနေမှုတွေအတွက်ဆုံးဖြတ်ချက်ချမှတ်ပြီးရှုံ့ချပြစ်တင်မှုတွေဇက်တိုက်လှုပ်လာခဲ့ရကနေမြန်မာနိုင်ငံမှာဒေါက်ဆန်းစုကြည်ဦးဆောင်နဲ့အရတားအစိုးရတက်တက်လာခဲ့တဲ့နောက်မှာတော့ဥရောပသမဂ္ဂကဦးဆောင်ပြီးတင်သွင်းမှုတွေမလုပ်ဘဲနေခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလွန်ခဲ့တဲ့3လအတွင်းရိုဟင်ဂျာ6သိန်းကျော်ထွက်ပြေးခေါ်လုံတဲ့ဖြစ်ရပ်ပေါ်ပေါက်ခဲ့ပါတယ်။ဒီအခြေအနေမှာ OIC Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကကုလသမဂ္ဂဆုံးဖြတ်ချက်မူကြမ်းအစ်စ်ကိုတင်သွင်းခဲ့တာဖြစ်ပါတယ်။ဒီမူကြမ်းကလည်းကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တူကိုခန့်ထားရမှာဖြစ်ပါတယ်။ကုလသမဂ္ဂအတွင်းမှူးချုပ်ဟောင်းဘန်ကီမွန်းရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဖြစ်တဲ့ VJ နမ်ဘီယာဟာစရုပ်ထမြောက်အထူးကိုယ်စားလှယ်တူဖြစ်ပြီးအခုသူ့ရဲ့တာဝန်ကုံဆုံးသွားပေမဲ့မြန်မာနိုင်ငံအတွက်အထူးကိုယ်စားလှယ်ထပ်မံခန့်အပ်တာမရှိသေးပါဘူး။ဒါပေမဲ့ဒီမူကြမ်းအတည်ပြုခဲ့တာမို့အခုပြင်ဆင်မှမြောက်မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တူကိုထပ်အပ်ရမှာဖြစ်ကြောင်းမစ္စတာဘာမာကပြောပါတယ
်။ Yesterday the UN Secretariat came up with an estimate of how much it would cost to implement this draft resolution.It found that should the General Assembly adopt it, an amount of
1,541,000.
ဒီငွေကိုအထွေထွေညီလာခံဘတ်ဂျက်ကင်တွေ့ရတဲ့ပြင်ဆင်မှကော်မတီကိုတင်ပြအတည်ပြုချက်ယူရမှာဖြစ်ပါတယ်။အတည်ပြုခဲ့တဲ့ဆုံးဖြတ်ချက်မူကြမ်းကိုတော့ဒီဇင်ဘာလမှာကျင်းပမယ်193ချိန်မြောက်အထွေထွေညီလာခံကြီးမှာတရားဝင်အတည်ပြုဖို့ရှိပါတယ်။အခုလိုဆုံးဖြတ်ချက်ချမှတ်မယ်ဆိုရင်နိုင်ငံတကာရဲ့ဖိအားတွေပိုးပြီးတိုးလာမှာဖြစ်ပေမဲ့ဒါဟာမလိုက်နိုင်ရင်လည်းရတဲ့ဆုံးဖြတ်ချက်မျိုးဖြစ်ပါတယ်။မြန်မာနိုင်ငံမှာလူခွင့်အခြေအနေဆိုးဝါးနေပြီးရခိုင်ပြည်နယ်မှာလှုပ်ဆောင်တဲ့စစ်စင်ရေးတွေအတွင်းစစ်တပ်ကတရားမဲ့တပ်ဖြတ်မှုတွေမရင်းကျက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေအပြင်လူမျိုးစုဖယ်ရှားရှင်လင်းလှုပ်ဆောင်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးမဟုတ်မှန်ကြောင်းမြန်မာစစ်တပ်ကတနင်္လာနေ့မှာပဲအစီရင်ခံထုတ်ပြန်ညွှန်းဆိုခဲ့ပါတယ်။ဒါပေမဲ့အဖွဲ့ဝင်15နိုင်ငံပါဝင်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲရခိုင်ပြည်နယ်တွင်လုံခြုံရေးတပ်တွေကအင်အားအလွန်ကြုံမသုံးအောင်တေချာစေဖို့မြန်မာအစိုးရကိုတိုက်တွန်းခဲ့တာဖြစ်ပြီးကုလသမဂ္ဂအတွင်းမှူးချုပ်ကရပ်ပေါင်း30အတွင်းလုံခြုံရေးကောင်စီကိုပြန်လည်အစီရင်ခံဖို့တောင်းဆိုထားပါတယ်။ဒါအပြင်ကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌဖြစ်တဲ့မီရိုစလပ်လက်ကကစိုးရင်မကင်းဖြစ်မိကြောင်းပြောကြားခဲ့တယ်လို့မစ္စတာဗာမာကပြောပါတယ
် President of the General Assembly considers what's happening in Myanmar to be a human tragedy
ဒီမှာကဒီနေရာကဥက္ကဋ္ဌနေမှာနေမှာဖြစ်ပျက်ခဲ့တာကိုလူသားတွေအတွက်ဘေးဒုက္ခကြီးလို့ယူဆပါတယ်မြန်မာနိုင်ငံနဲ့ပတ်သက်ပြီးလုံခြုံရေးကောင်စီကရောအတွေ့အမှုချုပ်ကပါထဲထဲဝင်ဝင်ဆောင်ရွက်နေကြတာဖြစ်ပါတယ်မြန်မာနိုင်ငံကလည်းဒီစည်းဝေးပွဲတွေမှာပါဝင်တက်ရောက်ခဲ့ပြီးတော့ဘင်္ဂလားဒေ့ရှ်ကအရာရှိတွေနဲ့လည်းတွေ့ဆုံဆွေးနွေးခဲ့တာတွေရှိပါတယ်ကလမကထွေထွေညီလာခံဥက္ကဋ္ဌအနေနဲ့မြမအရေးကိုစိုးရိမ်မကင်းဖြစ်တယ်လို့ကိုယ်တိုင်လည်းပါဝင်ဆောင်ရွက်လျက်ရှိနေပါတယ
်။ဆုံးဖြတ်ချက်မူကြမ်းထဲမှာမြန်မာနိုင်ငံကိုလူသားချင်းစာနာမှုအကူအညီတွေအတားအဆီးမရှိပြန်လည်ပေးခွင့်ပြုဖို့နဲ့ရိုဟင်ဂျာတွေကိုနိုင်ငံသားဖြစ်ခွင့်ပေးဖို့ပါတောင်းဆိုထားတာပါ။ကုလသမဂ္ဂထွေထွေညီလာခံက မြန်မာနိုင်ငံမှာလူခွင့်အခြေအနေဆိုးဝါးနေမှုတွေအတွက်ဆုံးဖြတ်ချက်ချမှတ်ပြီးရှုံ့ချပြစ်တင်မှုတွေကို1992ခုနှစ်ကနေ2015ခုနှစ်အထိဇက်တိုက်လှုပ်ဆောင်ခဲ့တာဖြစ်ပါတယ်။